သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဧပြီလ9ရက်ဟာကမ္ဘာ့ကျန်းမာရေးနေ့ဖြစ်ပါတယ်။ဒီနေ့အတွက် WHO ရဲ့ကျန်းမာရေးဆောင်ဘုတ်ကတော့ My Health My Right ကျွန်ုပ်ရဲ့ကျန်းမာရေးဟာကျွန်ုပ်ရဲ့အရာပိုင်ခွင့်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံရေးမတည်ငြိမ်မှုဆင်းရဲနှံ့ပါမှုအခြေအနေတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာတော့ဒီဆောင်ဘုတ်ဟာအသက်ဝင်ဖို့ခက်လာပါတယ်။ပြည်သူအတော်များများဟာယောဂါတစ်ခုခုခံစားလာရတဲ့အခါငွေကြေးတက်နိုင်သူတွေအတွက်ဖြည့်ရှင်နိုင်ပေမယ့်ငွေကြေးမတက်နိုင်သူတွေအတွက်တော့မျှော်လင့်စရာမရှိတဲ့အခြေအနေမျိုးဖြစ်နေပါတယ်။ကျန်းမာစွာအသက်ရှင်နေထိုင်နိုင်ရေးဟာလူတိုင်းရဲ့အခွင့်အရေးဆိုပေမယ့်မြန်မာပြည်သူတွေအတွက်တော့ကျန်းမာရေးဆောင်ရှောက်မှုတွေနဲ့ဝေကွာနေစေပါ။စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံစစ်မီးတောက်နေတာကြောင့်စစ်ဘေးရှောင်နေရတဲ့ပြည်သူတွေ၊ကိုယ်ဝန်ဆောင်တွေ၊တက်ကြီးရွယ်အိုတွေနဲ့နာတာရှည်ယောဂါသည်တွေဟာလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေမရကြပါဘူး။ကျမ်းမာရေးဝန်ထမ်းတွေကိုအကြမ်းဖက်နေနေတာစစ်ဖြစ်နေတဲ့ဒေသကစေယုံတွေကိုဘုံကျဲခံရတာပြည်သူစေယုံတွေအပြည့်အဝမလဲပတ်နိုင်တာတွေကြောင့်ပြည်သူတွေအနေနဲ့ကျမ်းမာရေးနဲ့ပတ်သက်တဲ့အခွင့်အရေးတွေဆုံးရှုံးနေရတာပါရှင်းသားကင်စာယောဂါခံစားနေရတဲ့မတ်စုကကျမ်းမာရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်ပြီးသူ့အတွေ့အကြုံကိုအခုလိုပြောပါတယ်ကျွန်
တော်တို့ရဲ့မြန်မာနိုင်ငံမှာစစ်ဖြစ်နေတာပတ်သက်နေတဲ့ဆက်မှတ်အမနိုင်နေမှာတော့ကျမတို့စစ်တပ်ကိုပတ်သက်နေပြမကင်းနိုင်တော့ပိုကောင်းတာပေါ့အဲဒါမျိုးတွေမတုံးနိုင်တဲ့အတွက်ကျမတို့လည်းကြောက်နေပြီးတော့ရှင်းရပြီးတော့အပြင်သေးုံမှာရှင်းရှင်းပြန်ပေါ့ရှင်းရှင်းပြန်မှာကျမဖွဲရတယ်ကျမတို့ကပြောရဖို့ပြောရတော့အရှိတထောက်တတ်နေလို့မရှိဘူးပေါ့မရှိတော့ဟိုဒီဟာဖြစ်လာတဲ့အခါကျတော့ရုပ်ကြီးရဲ့သေးုံမှာရှင်းမလို့ပြီးတော့အပြင်သေးကနေမှဆုတ်လိုက်ရတာပေါ့ရုပ်ကြီးရဲ့ဒီဟာကိုဖိတ်ဖိတ်ချက်တတ်သွားတာပေါ့ပုံသွားတာပေါ့ငါးတင်ကမဟုတ်သေးုံမှာနေလေဒီအချိန်ကတော့ပို့ချက်ဆောင်ပါမယ်ကဆင်းရဲအမျိုးသမီးဒီ dress တင်ပါဦးဒီကမျိုးကြီးကအဲ့ဒီကျောင်းဝင်နေပြီးတော့နောက်ဆုံးပြန်အောင်ဖြစ်နေပြီအဲ့ဒီကပါတစ်ခုမှမတက်နိုင်တဲ့သူ့ကိုဆရာမဒီမှာဘာမှမလုပ်ဘူးချက်တော့ပြီးတော့ဆင်းမလုပ်သေးနဲ့တက်ကင်ကိုဆင်းတော့ပြန်ခိုင်းတာတက်ကင်နာတော့မှခုနလပိုင်းခုနလပိုင်းမှဒီတက်ကင်နဲ့ဆင်းရကြ
စည်းရုံတွေမှာဈေးအမြပေးကျမရေးစနစ်ဆိုပေမဲ့လည်းပတ်စံမရှိဈေးအိလဲမျှမပေးနိုင်တဲ့မတ်စုတို့လိုယောဂါသည်တွေအတွက်တော့မျှော်လင့်ချက်မရှိတဲ့အခြေအနေဖြစ်နေပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံရဲ့ကျမရေးစောင့်ရှောက်မှုစနစ်ဟာကိုအားကိုကိုနေရတဲ့ပုံစံမျိုးဖြစ်နေတယ်လို့ဆိုနိုင်ပါတယ်။လူဆွမ်းအားရင်းမြစ်တွေလျော့နေသွားတာကျမရေးအသုံးစရိတ်ကိုလျှော့ချတာတွေဟာနိုင်ငံရဲ့ကျမရေးဆောင်ရှောက်မှုစနစ်ကိုအာရော့သွားစေတယ်လို့ကျမရေးကဏ္ဍလီလာသုံးသက်သူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံရဲ့ကျမရေးအသုံးစရိတ်ဟာစစ်ရေးအသုံးစရိတ်ရဲ့၅ပုံ၃ပုံဝန်းကျင်ပဲရှိနေသလိုပြည်သူတွေအနေနဲ့ကျမရေးပြဿနာတွေကြုံတွေ့လာရရင်ကိုယ်ပိုင်ငွေတဲက85ရာခိုင်နှုန်းလောက်ကိုစိုက်ထုတ်သုံးစွဲနေရတဲ့အခြေအနေဖြစ်နေတယ်လို့ဆိုပါတယ်။ကျမရေးဆောင်ရှောက်မှုအခြေအနေနဲ့ပတ်သက်ပြီးအမိမဖော်လို့တဲ့ CDM ဆေးရုံအုပ်တယောက်ကလည်း
ကျမရေးဆောင်ရှောက်မှုမရတာနဲ့ပတ်သက်ပြီးပြဿနာတွေကတော့အများကြီးပဲပေါ့ဈေးဝါထောက်ပတ်မှုလျော့သွားတာပေါ့နော်အရင်ကဆိုကျွန်တော်ဈေးဝါတွေလိုလိုမျိုးဟိုအစိုးရနဲ့အများကြီးချပေးနိုင်မယ်နဲ့အခုဆိုမချပေးနိုင်တော့တဲ့ကျမရေးဈေးတီချော့ချလိုက်တဲ့အတွက်ဟိုကျွန်တော်တို့ကုန်ကျဈေးတီကတော့အရင်ကထက်လူနာတွေအများကြီးပိုသွားတာပေါ့ဟုတ်ကဲ့ဟိုဈေးအုံငယ်လေးမှရှိတဲ့ဥပမာအရှေ့ရနဲ့ဒီလိုအလုပ်လုပ်ပြီးတဲ့တိုက်နယ်လိုမြို့နယ်လိုတချို့ဆိုလို့ရှိရင်စီးရုံလုံးကျွလာစီးတဲ့နေဝင်သွားကြတယ်ဝင်သွားကြတော့အဲ့ရဲ့ထမ်းထားတဲ့ဝက်လုတ်တွေအကုန်လုံးကစီးရုံကြီးလို့ပါလို့သွားလုတဲ့အတွက်စီးရုံကြီးဒီမှာလဲဝက်လုတ်တွေကမနိုင်မနှင်းဖြစ်တယ်အဲ့နောက်ပြီးတော့ဟိုဆိုစီစီယောဂါရှာဖို့မြို့နောက်ကျယောဂါရှာဖို့မြို့မလုပ်နိုင်တာလေးရှိတာပေါ့ဥပမာကင်ဆာလိုမျိုးပေါ့အလုံးကြီးတော့ရှိနေတယ်ဒီအလုံးကြီးကဘာလဲဆိုတာအရင်ချိန်မျိုးကဆိုလို့ရှိရင်ကျွန်တော်တို့ဆိုစီချပွေလိုက်မယ်ဆိုလို့ရှိရင်ဂရိတ်ဆောင်နဲ့ခွဲလိုက်ရင်လူနာအထွက်ချိန်ဝင်ရပါမယ်ခုအချိန်ကြာတော့အဲ့လိုမဟုတ်တော့ဘူးကိုယ်တိုင်ယောဂါရှာဖွေမှုနောက်ကြပြီးမှတည်တာတွေရောသူတို့ကဟိုဟိုပြေဖို့အချိန်ကိုထိုင်ဆောင်နေရတယ်လို့မျိုးသူတို့အဲ့လိုမျိုးတွေတော့ဖြစ်နေတာပေါ့
စစ်ကောင်စီကတော့နိုင်ငံရဲ့အခြေခံကျန်းမာရေးဆောင်ရှားမှုကိုပုံမခိုင်မအောင်တိစောက်ပြီးတမျိုးသားလုံးတက်ရှိကျန်းမာရေးစနစ်ပေါ်ပေါက်လာဖို့လှုံ့ဆော်နေတယ်လို့ပြောဆိုထားပါတယ်ကျမရေးဝင်ကြီးဌာနအနေနဲ့တက်မတော်စေဝင်တန်းတက်ဖွဲ့အပါအဝင်ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကျမရေးဆောင်ရှောက်မှုလုပ်ငန်းတွေ ကျမ်းမာရေးစနစ်နဲ့မူဝါဒတွေကိုအကောင့်ထဲပေါ်နေတယ်လို့လည်းပါဝင်ပါတယ်။အရေးအသွေးပြေဝတဲ့ကျမ်းမာရေးကုသစောင့်ရှောက်မှုတွေကိုစေယုံစုစုပေါင်း 1,188 ယုံနဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့အခြေခံကျန်းမာရေးဆောင်ရှားမှုတွေကိုဆောင်ရွက်ရမှာရောဂါနှင်းနှင်းရေးနဲ့ပြည်သူတွေရဲ့ကျန်းမာရေးအဆင့်မြင့်တင်ဖို့အတွက်ဘဝတသက်တာကျန်းမာရေးဆောင်ရှားမှုပုံစံမျိုးနဲ့ဆောင်ရှားမှုတွေပေးနေတယ်လို့လည်းဆိုပါတယ်။ကျေးလက်ဒေသတွေမှာနေထိုင်တဲ့ပြည်သူ80ရာခိုင်နှုန်းရဲ့အာကိုအာထာယာမြန်မာတိုင်းရင်းစေးပညာနဲ့အခြေခံကျန်းမာရေးဆောင်ရှားမှုတွေကိုထိရောက်စွာလှုပ်ဆောင်ပေးနေတယ်လို့ဖော်ပြထားတာပါ။ဒါပေမဲ့လက်တွေ့မှာတော့မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ဟာရွံ့ရင်းပျက်စီးနေတယ်လို့ပြည်တွင်းမှာပရဟိတစေကုပေးနေတဲ့ဒေါက်တာစောထက်ကဆိုပါတယ်
။အရာကအားလုံးကပျက်စီးရွံ့ရင်းသွားတာပေါ့။ပြည်အောင်မှာလူသားတွေကသွားတယ်ဒါပေမဲ့ effective မဖြစ်ဘူး။ကိုယ်လည်းပြောရင်လည်းဒုက္ခခံမှုသွားနေရတယ်လို့ရှိနေတယ်။တချို့ခါရင်ကျွန်တော်တို့တွေ့နေရတယ်တကယ်ကိုစိတ်ယုံကြည်မှုလုံးဝ invisibility လုံးဝ mandatory case တွေအောင်မှကျန်စင်းကြီးကျန်စင်းခိုင်းလိုက်တာရှိတယ်။ဒါလေးဆိုရင်ကျွန်တော်တို့ ethic ပေါ့နော် ethic ဆရာဝန်ရဲ့ ethic ကိုလုံးဝလုံးဝစန့်ကျင်တယ်ပေါ့။အဲ့တော့သူတို့ဆရာဝန်တွေလည်းလှုပ်ချင်လို့လှုပ်ကြလားဆိုတော့မဟုတ်ဘူးလေ။သူတို့လည်းအဲ့ဆက်ပုံပြီးတော့သိုးရဲ့လူသားတွေရှိနေတဲ့အခါမှာသူတို့ criteria သူတို့ဟိုဘန်ပါဝါနဲ့ကမလုံလောက်လို့လည်းဖြစ်ရှင်ဖြစ်မှာပေါ့နော်။ရုပ်ဆောင်ကိုအတင်းတရားလုပ်နေဆိုတော့တော့တခုပဲပြောချင်တယ်။မကြောက်အောင်နေပေါ့နော်။မကြောက်အောင်နေဒါမှမဟုတ်ရင်ပတ်ဆိုင်ရှိရင်တော့အတင်းတည်းပဲပတ်ဆိုင်စားစနစ်တစ်ခုလုံးကလဲသွားခဲ့တာပေါ့နော်။အဲ့ဒါကြီးကိုပြန်ပြင်မို့ဆိုရင်တော့နှစ်ပေါင်းကျတော့ကြအောင်ပါ
မြန်မာနိုင်ငံဟာဆေးဝါးအများစုကိုပြပနိုင်ငံတွေကနေတင်သွင်းနေရပြီးပြည်ရင်းမှာချုပ်လွှတ်နိုင်တဲ့ဆေးဝါးအနေငယ်သာရှိပါတယ်စစ်ကောင်စီကပြပကနေဆေးဝါးတင်သွင်းခွင့်ကိုအကန့်အသတ်နဲ့သာတင်သွင်းခွင့်ပြုတာကြောင့်ပြည်သူတွေဟာဆေးဝါးစီးရဲ့ကြီးမားတဲ့ဒဏ်ကိုလည်းခါစီခံနေရပါတယ်ဆေးဝါးတင်သွင်းခွင့်တွင်းကုန်လိုင်စင်တွေကိုစစ်ကောင်စီကထိန်းချုပ်ထားတာကြောင့်ပြည်တွင်းမှာဆေးဝါးစင်တော်ကအစမတန်မြင့်လာတယ်လို့ဆေးဝါးတင်သွင်းသူတွေကဆိုပါတယ်။တင်သွင်းခွင့်အခက်အခဲကြောင့်အရေးအသွေးမြင့်ဆေးတွေဈေးကွက်ထက်ကိုရောက်မလာတဲ့အတွေ့အဲ့ဒီဆေးတွေကိုတောင်းနေရတဲ့ပြည်သူတွေကရောဂါပိုဆိုးလာနေပါတယ်။ဒါအပြင်အရေးကြီးလိုအပ်တဲ့ဆေးဝါးတွေဈေးကွက်တန်းမှာရှာပါကုန်ပြီးလူနာတွေအနေနဲ့လိုအပ်တဲ့ဆေးမျိုးစားကိုမရတာကြောင့်အာနိသင်တူတဲ့အခြားဆေးအမျိုးစားတွေကိုပြောင်းလဲသုံးစွဲနေကြရပါတယ်။ဆေးဝါးတွေဈေးတက်တာကဒေါ်လာဈေးရွှေဈေးတက်တာထက်အစာပေါင်းများစွာပိုဆိုးတယ်လို့ဆေးဝါးတင်သွင်းသူတွေကပြောပါတယ်။ကင်ဆာသမားတွေအတွက်အသုံးပြုနေတဲ့မော်ဖင်းဆေးတွေဆိုရင်ဈေးကွက်ထဲမှာရှာပါနေပြီးဈေးကြီးပေးဝယ်နေရတဲ့အနေအထားဖြစ်နေပါတယ်။ဆေးဝါးဈေးနှုန်းတွေဟာတစ်ဆနှစ်ဆမဟုတ်ပဲ3-4ဆအထိခုန်တက်သွားတာကြောင့်သုံးဆွဲနေသူတွေအနေနဲ့အရန်ဒုက္ခရောက်တဲ့အခြေအနေပါ။ဆေးဝါးစင်းလုံးတက်လာတာကြောင့်အခက်ကြုံနေရတဲ့စီးကျူဝေဒနာရှင်တူကအ
ော်ခက်ခဲရှိတာပေါ့အဲပတ်စံမရှိတဲ့ခါကျဆေးရနှစ်ဆဆေးတက်တော့ဘယ်လိုလုပ်မလဲတောက်လို့မရအဆင်မတောက်လို့မရအောင်ဆိုတော့လေရအောင်လို့ဝေရတာပေါ့ပတ်စံမရှိရှိတာလေးနဲ့ကုတ်ကဲ့ပြီးတော့ဝေရတာပေါ့အမလောက်ဖိုင်ရဲ့မဖူမင်းရဲ့တောက်တယ်အခုကျတော့မဖူမင်းကအစတော့တကတ်ကို300 400ပဲရှိတယ်အခုဒီ800လောက်ရှိတယ်800လောက်ဖြစ်နေပြီနောက်ပြီးတော့ MLN fight ကအစတော့ငါတကတ်ကို800နေပြီးတော့1000နေပြီးတော့အခု1600လာ1800လာမသိဘူးစီးယုံလည်းတက်ပြီးတော့ MLN တန်းပြောင်းတိုက်တယ်စီးကျူစီကလည်းတစ်မျိုးပြောင်းပြီးရယ်စီးကျူစီကဘာစီးလဲတော့မသိဘူးတကတ်ကို9000ရှိရယ်နောက်ပြီးတော့ MLN တန်းကိုပြောင်းတိုက်တော့ MLN တန်းကမရှိတော့9,800ရှိခဲ့တော့9,800လို့ပြောတယ်ဒါပေမဲ့မရှိတော့တန်းစီပွဲတောက်ရတယ်2,600နဲ့တောက်ရတယ်
ယောဂကုသရေးနဲ့ကာကွယ်ရေးစီမံချက်တွေမလုပ်ဆောင်နိုင်တော့တာလူဆွမ်းအားအမြင့်ရှာပါလာတာနဲ့အစိုးရစီယုံတွေအပြည့်ဝမလဲပတ်နိုင်တော့တာဟာကျန်းမာရေးဆောင်ရှားမှုစနစ်ရဲ့ကြောက်တိုင်တွေကိုယိုင်နေစေပါတယ်နိုင်ငံတကာကျန်းမာရေးအဖွဲ့အစည်းတွေအရက်ဖက်ကျန်းမာရေးအဖွဲ့တွေနဲ့ NGO INGO အဖွဲ့အစည်းတွေရဲ့ကူညီမှုတွေဟာတနိုင်ငံလုံးအတိုင်းအတာအတွက်ဆိုရင်လုံလောက်မှုမရှိဘူးလို့ CDM စေယုံအုပ်တူကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့လည်းသူ့စိုးမိုးနယ်မြေတွေမှာသာစစ်မှားရေးဆောင်ရှားမှုတွေကိုပေးနိုင်တယ်လို့သိရပါတယ် ကျမ်းမာရေးစောင့်ရှောက်မှုစနစ်ပြန်လည်ကောင်းမွန်မှုဆိုရင်အတ္တိကအချက်အနေနဲ့အခြေခံလူဒန်းစားအများစုကုသမှုခံယူနေတဲ့ပြည်သူစေယုံတွေအပြည့်အဝပြန်လည်နိုင်ဖို့လိုအပ်တယ်လို့စေပညာအတိုင်းဝိုင်းက၆ပြပြောဆိုထားပါတယ်။စေယုံတွေပြန်လည်ပတ်နိုင်ဖို့အတွက်ဆိုရင်ကျမ်းမာရေးဆိုင်ရာလူစားရေးမြစ်တွေတွေလုံခြုံတဲ့အခြေအနေကိုဖန်တီးပေးနိုင်ဖို့လိုအပ်တယ်လို့ CDM စေယုံအုပ်ကပြောပါတယ်။
ဒီစအနာပိန်းနိုင်ပြီးွားတော့မှပဲဒီဟာကြီးကကျွန်တော်တို့ပြန်ဖြည့်ရှင်းလို့ရပါပေါ့နော်အခုချိန်နေရတော့ဖြည့်ရှင်းဖို့ခက်နေတော့မယ်ပေါ့ဒီချိန်နေရလေဒီကျမကြီးဆက်ဆက်တာမှာပါဝင်လုံးဆောင်မဲ့လူတွေရတယ်ပြန်ပြီးတော့အလုံးလုံးနိုင်မှာပေါ့နော်အဲ့လိုပဲမန်ပါဝါတွေရလာတော့မှပဲလုံးမဲ့ဟာတွေဆက်လို့ရမှာပေါ့ကျွန်တော်တို့အဓိကအခုဖြစ်နေတဲ့ပြဿနာကမန်ပါဝါရောကြပါတယ်ပြဿနာပဲလीပြီးတော့စစ်ဖြစ်နေတဲ့အတွက်ဒေတာတွေကမလုံခြုံတော့ဘူးမလုံခြုံတော့တဲ့အတွက်အောက်ခြေဒေသတွေအထိကိုကျွန်တော်တို့ကုကဝဆောက်ရှောက်မှုတွေကမရောက်တော့ဘူးပေါ့နော
်အာရောဂျန်ပရမန်လာဘန်ဆိုတဲ့ဆောင်ပေါ်ဟာမြန်မာနိုင်ငံသားတွေအများအားဖြင့်ရင်းနှီးလေးရှိတဲ့စကားစုပါကျမ်းမာခြင်းဒီလက်ကြီးတစ်ပါးဆိုတဲ့အတိပဲကိုတကယ်ခံစားခွင့်ရှိကြလားဆိုရင်တော့လက်ခံနိုင်တဲ့တုံ့ပြန်မှုကိုမရှိကြသေးပါဘူးနိုင်ငံရဲ့မတည်ငြိမ်မှုအခြေအနေတွေကြားမှာတော့လူသားတိုင်းရတဲ့ကျန်းမာရေးစောင့်ရှောက်မှုအခွင့်အလမ်းဟာမြန်မာပြည်သူပြည်သားတိုင်းလိုလိုဆုံးရှုံးနေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ